ဒနတဟာယာအားကစားပွဲတော်နဲ့ဆက်စပ်တဲ့နောက်ဆုံးမှတစ်ခုကတော့2006ခုနှစ်တုန်းကမဲလ်ဘန်းမြို့မှာဒနတဟာယာအားကစားပွဲတော်ကျင်းပခဲ့ပြီးအဲ့ဒီတုန်းကပြည်ပနိုင်ငံကအားကစားသမားတချို့ဆိုင်းယားနိုင်ငံကိုမပြောင်းပဲဩစတြေးလျနိုင်ငံမှာပဲနေခဲ့ပြီးဒုက္ခသည်အဖြစ်ရှောက်ထားခဲ့ကြပါတယ်။အဲ့ဒီလူတွေကမနက်ဖြန် Gold Coast မှာပြုလုပ်မဲ့အားကစားပွဲမှာရှင်ပြိုင်ဖို့ရှိနေပါတယ်။ကင်မရွန်နိုင်ငံကနေအလေးမပြိုင်ပွဲမှာရှင်ပြိုင်ဖို့အတွက်ရောက်လာတဲ့ Simplex Reborn ဟာမဲလ်ဘန်းမြို့မှာလုပ်တဲ့ပွဲမှာကြေးတစိမ့်စုစုခုနိုင်ခဲ့ပေမဲ့သူမွေးတဲ့ကင်မရွန်နိုင်ငံကိုမပြောင်းတော့ဘဲဩစတြေးလျနိုင်ငံမှာပဲခိုလုံခွင့်တောင်းခဲ့ရကအခုဆိုရင်ဩစတြေးလျနိုင်ငံသားဖြစ်သွားပြီဖြစ်ပါတယ်။ဩစတြေးလျမှာခိုလုံရတဲ့အကြောင်းရင်းကိုသူကအခုလိုပြောပြခဲ့ပါတယ်
။ The shooting on people get killed. I mean, he's not have that here in Australia.In Australia, see, you can walk whatever you want to. You're feeling free. You're feeling free like a bird. Even the bird is not free like you.
Cameron နိုင်ငံမှာနေတော့ကပြစ်ခတ်မှုတွေရှိပြီးလူတွေသေဆုံးခဲ့ကြရပါတယ်။ Australia နိုင်ငံမှာတော့အဲ့ဒါတွေမရှိပါဘူး။ကြိုက်တဲ့နေရာမှာသွားလာနိုင်ပြီးလူလတ်မှုကိုလည်းအပြည့်အဝခံစားရပါတယ်။ငှက်တကောင်လိုပဲလူလတ်မှုရှိတယ်လို့ပြောရလောက်အောင်ငှက်တောင်မှကျွန်တော်တို့လောက်လူလတ်မှုမရှိပါဘူးလို့ပြောသွားခဲ့ပါတယ်။ဩစတြေးလျနိုင်ငံမှာနေထိုင်ခွင့်ရပြီးတဲ့နောက်သူဟာ2010 New Delhi နဲ့2014 Glasgow ဒနတဟာယအားကစားပွဲတော်တွေမှာဩစတြေးလျအသင်းအတွက်ရွှေတစိမ့်နဲ့ငွေတစိမ့်အသီးသီးစုကူပေးနိုင်ခဲ့ပြီးဒီတချီမှာလည်းတခုခုရယူနိုင်လိမ့်မယ်လို့မျှော်လင့်နေပါတယ် Gold Coast မြို့မှာကျင်းပမဲ့အားကစားပွဲတော်မှာအားကစားသမားနဲ့အားကစားအရာရှိအယောက်ပေါင်း 6,500 လောက်တက်ရောက်ဖို့ရှိနေပြီးမငြိမ်မသက်မှုတွေဖြစ်နေတဲ့နိုင်ငံကအားကစားသမားနဲ့အားကစားအရာရှိတွေကလည်းပါဝင်တက်ရောက်ကြမှာဖြစ်ပါတယ်။အဲ့ဒီလိုအခြေအနေကြောင့်တချို့လူတွေကအားကစားပွဲပြီးတဲ့အခါကျရင်သူတို့နိုင်ငံမပြောင်းပဲဩစတြေးလျနိုင်ငံမှာပဲခုန်ချပြီးခိုလုံခွင့်တောင်းနိုင်တယ်လို့ပြောဆိုနေကြပါတယ်။ပြည်ထရေးဝန်ကြီးပီတာဒါတန်ကတော့ဗီဇာဥပဒေကိုလိုက်နာကြဖို့တိုက်တွန်းလိုက်ပါတယ်။
The Commonwealth Games is going to be an amazing event. 100,000 visitors will descend on the Gold Coast. And our message to the 0.5%, people who might think that they can overstay a visa or not act within the conditions of their visa is that...
ဒနတဟာယအားကစားပွဲတော်ဟာအင်မတန်ထူးခြားပျော်ရွှင်စရာကောင်းတဲ့ပွဲဖြစ်ပြီးလူပေါင်းသသိန်းလောက်က Gold Coast မြို့ကိုလာလည်ဖို့ရှိနေပါတယ်။အဲ့ဒီတော့ visa ခွင့်ပြုချက်ထက်ကျော်လွန်ပြီး Australia နိုင်ငံမှာနေထိုင်မဲ့တိရခိုင်နှုန်းတောင်မရှိတဲ့လူတွေကိုပြောချင်တာကတော့မိမိရဲ့ visa အတိုင်းလိုက်နာနေထိုင်မှာ Australia နိုင်ငံဟာ visa နဲ့ပတ်သက်ပြီးတော့အင်မတန်တင်းကျတဲ့နိုင်ငံဖြစ်ပြီးလူတွေကလည်း visa ဥပဒေကိုလိုက်နာဖို့လိုတယ်လို့ပြောဆိုသွားခဲ့တာဖြစ်ပါတယ်။ February လတုန်းကတော့ Rwanda နိုင်ငံကသူ့ရဲ့အားကစားသမားတွေကို Australia နိုင်ငံမှာနေခဲ့မှာစိုးရိမ်တဲ့အတွက် Rwanda အစိုးရကအဲ့ဒီလိုလုပ်မယ်ဆိုရင်နိုင်ငံတော်သစ္စာဖောက်မှုနဲ့အရေးယူမယ်လို့ကြိုတင်တတိပေးတာမျိုးတွေလှုံ့ဆော်ထားပါတယ်။ခေါလုံခွင့်တောင်းလို့သူတွေအတွက်ရှေ့နေလိုက်ပြီးတဲ့ Sarah Dale ကတော့ဘယ်သူမဆိုမိမိရဲ့ဘေးအန္တရာယ်အတွက်စိုးရိမ်ရရင်တော့ခေါလုံခွင့်လျှောက်ထားနိုင်တယ်လို့အခုလိုပြောဆိုလိုက်ပါတယ
် It is 100% legal to seek asylum no matter how you arrived in Australia or your purpose for being here whether that's by plane or by sea
Australia နိုင်ငံကိုဘလို့နီးနဲ့ပဲရောက်လာလားဘာအကြောင်းပြချက်ကြောင့်ပဲရောက်လာလားခေါလုံခွင့်တောင်းချင်ရင်တော့တရားရခိုင်နှုန်းတောင်းပန်ခွင့်ရှိပါတယ်လေနဲ့ပဲလာလာလေရင်နဲ့ပဲလာလာကိုယ့်ရဲ့နိုင်ငံကိုပြန်သွားရင်လူအခွင့်ရချိုးဖောက်မှုခံရမယ်လို့ဆိုရင်ရရင်တော့ခေါလုံခွင့်တောင်းခံပိုင်ခွင့်ရှိတယ်လို့ပြောဆိုသွားခဲ့ပါတယ်။အိုလံပစ်အားကစားပြိုင်ပွဲနဲ့ဒနတဟာယအားကစားပွဲတော်တိုင်းမှာလူနည်းစုအားကစားသမားတချို့နေခဲ့ပြီးတော့ခေါလုံခွင့်လျှောက်ထားတာမျိုးဖြစ်လက်ဖြစ်ထရှိပါတယ်။2006ခုနှစ်မဲလ်ဘန်းမြို့မှာကျင်းပတဲ့ဒနတဟာယအားကစားပွဲတော်ကကင်မရွန်နိုင်ငံ၊ဆီးရီးယားလီယွန်၊ဂါနာနိုင်ငံ၊နိုင်ဂျီးရီးယားနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကလူပေါင်း45ယောက်ကဩစတြေးလျနိုင်ငံမှာပဲဆက်လက်နေပြီးတော့ခိုလွန်ခွင့်တောင်းခဲ့ကြပါတယ်။အဲ့ဒီထဲကလူအများစုကဒုက္ခသည်ဖြစ်သတ်မှတ်ခံရပြီးအဲ့ဒီအထဲမှာမှကင်မရွန်နိုင်ငံကအလေးမှချန်ပီယံ Simplex Rubium ကလည်းပါဝင်ခဲ့တာဖြစ်ပါတယ်။ဒါပေမဲ့ခိုလုံခွင့်တောင်းမယ်လို့ဆုံးဖြတ်ရင်တော့တေချာစဉ်းစားကြဖို့သူကအခုလိုတိုက်တွန်းလိုက်ပါတယ
် I'd advise to some people like me choose to what I do I would probably suggest to think properly to if you probably decide you want to stay have a good reason
ကျွန်တော်အကြံပေးချင်တာကတော့ခလုံးခွင့်တောင်းမယ်လို့ဆုံးဖြတ်မယ်လူတွေအနေနဲ့တေချာစဉ်းစားဖို့ပြောချင်ပါတယ်။ဩစတြေးလျမှာပဲနေခဲ့ဖို့ဆုံးဖြတ်ရင်တော့ဩစတြေးလျအစိုးရကိုခိုင်မာတဲ့သက်တည်ပြဖို့အကြောင်းပြချက်ကတ်ကောင်းနေရှိဖို့လိုအပ်တယ်လို့ရှင်းပြသွားခဲ့ပါတယ်။မစ္စတာရီဘူရန်ဟာဒုက္ခသည်ဖြစ်သတ်မှတ်ခံရလို့ဩစတြေးလျနိုင်ငံသားဖြစ်လာပြီးတဲ့နောက်အခုဆိုရင်အိမ်ထောင်တွေကျလို့ကလေးတွေတောင်ရနေပြီဖြစ်ပါတယ်။ဒါပေမဲ့သူ့ကလေးတွေကကင်မရွန်နိုင်ငံကအဖွားကိုတခါမှမတွေ့ဘူးသေးပါဘူး။ဩစတြေးလျအသင်းမှာကိုစားပြုတဲ့ဆူရလအနေနဲ့သူ့မိခင်ကိုဩစတြေးလျနိုင်ငံကပြည်ဝင်ခွင့်ပေးရင်တော့သိတ်ကောင်းမှာပဲလို့သူကမျှော်လင့်နေပါတယ်
။ Yes, I want my mother to come. That's probably the priority now.
ကျွန်တော်ကတော့ကျွန်တော်မိခင်ကိုဩစတြေးလျနိုင်ငံကိုလာလဲစေချင်ပါတယ်။ဒါကအခုလောလောဆယ်ကျွန်တော်အတွက်ဦးစားပေးရမယ့်အရာလို့ဖြစ်နေတယ်လို့ Mr. Ribuin ကပြောထားတဲ့အကြောင်း Stephen Ambrose ရဲ့ဆောင်းပါးကိုတင်ပြလိုက်ရပါတယ်ရှင်။